ခေတ္တကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်18နေရာမှာရှိနေကြောင်းဇူလိုင်လ19ရက်ကြာသပတေးနေ့ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်။ခမန်းကြီးအားဖြင့်လူဦးရေ52တန်းကျော်ရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း100ခန့်နှုန်းလောက်နဲ့ညီမျှတဲ့9,500လောက်ဟာခေတ္တကျွန်းစနစ်အောက်မှာနေထိုင်နေကြရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရလူတရာမှာ6ယောက်ကျော်ဟာခေတ္တကျွန်းစနစ်ပြုခံရခြင်းရှိတယ်လို့လည်းဆိုပါတယ်။နိုင်ငံပေါင်း169နိုင်ငံမှာကောက်ယူခဲ့တဲ့ The Global Slavery Index ကမ္ဘာလုံးဆိုင်ရာကျွန်းစနစ်အညွန်ကိန်းအရမြောက်ကိုရီးယားနဲ့ Eritrea နိုင်ငံတို့ဟာခေတ္တကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။2016ခုနှစ်အတွင်းကမ္ဘာတဝန်းကျွန်းပြုခံရသူပေါင်း 40.3 သန်းရှိခဲ့တယ်လို့ဆိုပါတယ်။ဒီအစိုးရခန်းစာကသတ်မှတ်တဲ့ခေတ္တကျွန်းစနစ်စီးရင်ထဲမှာသမယိုးကျကျွန်းပြုခိုင်းစေခံရသူတွေအပြင်လူမောင်ခိုကူးမှုအာရမခိုင်းစေမှုငွေဝဲကျွန်းအာရမထိတ်မြတ်လက်ထပ်ပေးခြင်းအရွယ်မရောက်သေးသူတွေကိုခိုင်းစားခြင်းရောင်းစားခြင်းတို့ပါဝင်ပါတယ်။မြောက်ကိုရီးယားဟာကမ္ဘာမှာခေတ္တကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးလူ100ယောက်မှတယောက်ဟာကျွန်းပြုခံနေရကြောင်းတိုင်းပြည်ရဲ့လူဦးရေအများစုဟာလည်းအစိုးရရဲ့အာဓမ္မခိုင်းစေခြင်းကိုခံနေရကြောင်းအစိုးရကမှဖော်ပြထားပါတယ်။မြောက်ကိုရီးယားနဲ့အီရီထရီးယားတို့အပြင်တခြားအစိုးရဆုံးနိုင်ငံတွေကတော့ဘရွန်ဒီ၊ဘဟိုအာဖရိကနိုင်ငံ၊အာဖဂန်နစ္စတန်၊မော်ရီရှာ၊တောင်ဆူဒန်၊ပါကစ္စတန်၊ကမ္ဘောဒီးယား၊အီရန်နိုင်ငံတို့ဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်။